မကွေးတိုင်းပေါင်းမြို့နယ်ထဲမှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတပ်ဆွဲထားတဲ့တပ်ကုန်းကြီးရွာကိုဇူလိုင်19ရက်မနက်ပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါတနအီနီးပါးကြာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေကြီးရွာတွေဝင်ရောက်နိုင်ခဲ့ပေမဲ့ကြီးရွာတွေမှာတိဆောက်ထားတဲ့စစ်တပ်ဘက်ကအကာအကွယ်တချို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါဝင်တိုက်ခိုက်ခဲ့တဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။၆နာရီခွဲလောက်မှစပြီးတိုက်ပွဲဖြစ်တာပေါ့ဟော။တိုက်ပွဲဖြစ်ခင်ကတော့တနားရီ25မိနစ်လောက်ကြာတော့ဒီဘက်ကနေပြီးတော့ကျွန်တော်တို့စပြီးတော့မှတိုက်တယ်။ရန်လာနေပြစ်ခတ်မှုဖြစ်ကြတာပေါ့ဗျာ။အဲ့ကျွန်တော်တို့ဘက်ကလည်းထိခိုက်မှုတွေရောရှိတယ်ဗျာဟော။သူတို့ဘက်ကလည်းကြာဆုံးမှုတွေတော့ကျွန်တော်တို့တိတိကျကျတော့တရင်မရသေးဘူးခင်ဗျဟော။အဲအဲ့သူတို့ဘင်္ဂါရီရောကျွန်တော်တို့ဖြိုးတယ်။ကျွန်တော်တို့ဘက်ကအပ္ပဇိနီရောတော့ကျွန်တော်တို့ဆက်လက်နေတယ်ရောတော့ဒါဘင်္ဂါရီကျွန်တော်တို့စပြီးဖြိုးတယ်ဒါနဲ့ကျွန်တော်တို့အထက်ပြောင်းတော့ဝန်နိုင်ကြလို့ကျွန်တော်ဟောနေရင်လေကျောင်းတောက်လျှောက်ရပါကျွန်တော်မှာကျွန်တော်တို့လေကျောင်း55မိနစ်ကြာတယ်ဗျဟုတ်ဆက်လက်နေရောဆွဲတယ်ကျွန်တော်ဘုံလေးနေရောခြာတယ်အာ55မိနစ်လောက်ပတ်ပြီးတော့မှအကုန်ပြည့်နေတယ်ပြည့်နေကျွန်တော်တို့အာငါဆက်ပြီးတော့မှအပြတ်တော့မနိုင်နိုင်ကြဘူ
းတက်ကုန်းရောင်မှာစစ်တပ်နဲ့စစ်တပ်ထောက်ခံသူ50လောက်ဟာအကာအကွယ်တွေအခိုင်အမာလုပ်ပြီးတပ်ဆွဲထားတဲ့အတွက်အခုလိုဝင်ရောက်တိုက်ခတ်ရတာလို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပေါင်းမြို့နယ်ဟာလက်နက်ကင်တော်လှန်ရေးအားကောင်းတဲ့မြို့တစ်မြို့ဖြစ်ပြီးစစ်တပ်ကလည်းမကြာခဏနေပြည်တော်ရှင်းလင်းလုပ်နေတဲ့အတွက်ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးစီရေးတင်းမာနေတာဖြစ်ပါတယ်။ဒါ့အပြင်အခြားမြို့နယ်တွေကနေပေါင်းမြို့နယ်တွေကိုကုန်ပစ္စည်း၊ဆေးဝါး၊ဆန်နဲ့အစားအစာတွေကိုစစ်တပ်ဘက်ကကန့်သတ်တားဆီးတာတွေရှိတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မကွေးမြို့ပေါ်မှာဆိုရင်လဲမကွေးလေတပ်စခန်းကိုဇူလိုင်18ရက်မနေ့တနာ yı ဝန်းကျင်ကကာကွယ်အဖွဲ့တွေက short tight ဒုံးနေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ဟာဒေသခံကာကွယ်တပ်ဖွဲ့တွေအပြင်အရသားတွေကိုပါလေကြောင်းကနေပြစ်ခတ်တာတွေရှိတာကြောင့်လဲအခုလိုတိုက်ခိုက်နေရတာလို့ဒေါ်လန်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မကွေးမြို့အဝင်အထွက်တွေကိုလုံခြုံရေးပုံမတင်းကျပ်ထားတယ်လို့ဆိုပါတယ်တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မကွေးခရိုင်အမှတ်1တန်ရင်းကတာဝန်ရှိသူတဦးဖြစ်တဲ့ဘိုးဆန်ရှားကအခုလိုပြောပါရစေ
။ဟုတ်ကျွန်တော်တို့အားတာလာရေပေါ့နော်ကျွန်တော်တို့တချို့နေနေတာဒီပြနေခါရကျွန်တော်တို့ဘက်တွေကကျွန်တော်ကာကွယ်ရေးကြီးအားတာလာပြီကြ။ဒါမဲ့ဒီဟင်းမှာကြောင့်ခံနေရတယ်ပေါ့။အဲ့အရာကြီးကြောင့်ပေါ့ကျွန်တော်တို့နေတဲ့တူအဓိကထားပြီးတော့လုပ်နေရပါဗျာဟုတ်။ကျွန်တော်တို့ငါးလုံးပြစ်ခဲ့ကြငါးလုံးပြစ်ခဲ့နေခါမှာကွာလေးလုံးတိတိယောက်ယောက်ရောက်တယ်ပေါ့တလုံးအောင်အင်လာဖြစ်တယ်သူကမနက်ပိုင်းအစောပိုင်းကနေစပြီးမျိုးကိုဝင်ထွက်တွေပိတ်တယ်မျိုးဝင်မျိုးထွက်ပြီးမှအရန်ကျက်သွားတယ်ပေါ့နော်အရန်ကျက်ပြီးတော့တော်တော်အဆစ်ကြီးများနေအနေထားမှာရှိရပြဟုတ
်သူတို့ဘက်ကပြစ်ခတ်တက်ခဲ့တာကြောင့်စစ်ကောင်စီရဲ့လင်းရင်စီတိုးလောင်ယုံထိမှန်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပေမဲ့စစ်ကောင်စီဘက်ကတော့တရင်ဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမကွေးလေတပ်စခန်းဟာမကွေးမျိုးအထွက်မကွေးရင်နံကြောင်လမ်းမပေါ်မှာတီးရှိတာဖြစ်ပြီးမကြကနတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်မကွေးလေတပ်စခန်းကို short tight တို့နဲ့ပြစ်ခတ်တိုက်ခိုက်ခံရတာဒီတစ်ချိန်မှာနဲ့ဆို၄ချိန်ရှိသွားပြီဖြစ်ပါတယ်ပထမဆုံးတိုက်ခိုက်ခံရခြင်းမှာလင်းရင်ပြေးလက်နဲ့လေတပ်တွေကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြီးနောက်ပိုင်းမှာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ